ယူကရိန်းနိုင်ငံအရှေ့ပိုင်းခါကီဖ်မြို့နယ်ကိုရုရှားတို့ကစနစ်နေ့မှာမီဇိုင်းဒုံးနဲ့တိုက်ခိုက်ခဲ့တဲ့အတွက်လူ16ဦးထပ်မံသေဆုံးပြီးတော့အများအပြားဒဏ်ရာရခဲ့ကြတယ်လို့ဒေတာအုပ်ချုပ်ရေးမှူးအိုလက်ဆိုင်နေဟူဘော့ကတယ်လီဂရမ်လူမှုဆက်မနာမှာတင်းနေကရေးပါတယ်။ပျောက်ဆုံးနေသူအများအပြားရှိနေသေးတယ်လို့လည်းပြောပါတယ်။ဘုံတွေကြားရောက်ပောက်ကွဲမှုကြောင့်ခါကီဖ်မြို့ထဲကကုန်းမဆိုင်တစ်ခုမိပေးတင်ခဲ့တာမှာမီးလောင်သေဆုံးခဲ့သူတွေပြည်သူ့ဘဝဖြစ်တယ်ဆိုတာအခုထိရှာဖွေကစေးသမားတွေဖက်ကအဖြစ်အဝါမပြောနိုင်သေးပါဘူး။ဘုံကြားရောက်ပောက်ကွဲတဲ့အချိန်ဆိုင်ထဲမှာလူ120လောက်ရှိနေတယ်လို့လည်းခါကီဖ်မြို့တော်ဝန်အီဟာတီရီကော့ဖ်ကစနေနေ့မှာပြောပါတယ်။လူတွေအများကြီးရှိနေတဲ့ဒဇေးဝယ်စင်တာကိုပြစ်မှတ်ထားတိုက်ခိုက်တာဟာအကြမ်းဖက်ဝါဒဖြစ်တယ်ဆိုတာအလွန်ရှင်းပါတယ်လို့လည်းသူကပြောပါတယ်။လက်ရှိအချိန်တည်းခါကီဖ်မြို့ထဲကိုအလဲရောက်နေတဲ့အသက်12နှစ်အရွယ်မိန်းကလေးသူအပါဝင်တေဆုံးလို့6ဦးကိုပဲဘသူဘဝဖြစ်တယ်ဆိုတာဖော်ထုတ်နေမှာသေးတယ်လို့လည်းတေတန္ဒရတာဝန်ရှိသူတွေကပြောပါတယ်။တေဆုံးသူတွေကိုဖော်ထုတ်နိုင်ဖို့ဆွေမျိုးတွေရဲ့မျိုးဗီဇ DNA တွေပေးကြဖို့ရဲတပ်ဖွဲ့ကတိုက်တွန်းထားပါတယ်။